ရခိုင်ပြည်နယ်မြောက်ပိုင်းမှာရချင်းပြည်နယ်ပလောဝမြို့နယ်တွင်မှာပါတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ရွှေချာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။တချို့နေရာတွေမှာဆိုရင်တိုက်ပွဲအတွင်းပစ်ခတ်တာတွေကနေအရက်သားတွေနေထိုင်တဲ့နေရာတွေကိုကြီးစံကြတာကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတဲ့အခြေအနေတွေအထိရှိထားပြီးစစ်ပြေးဒုက္ခတွေအရေးအတွက်လည်းပို့ပြီးတော့တိုးလာနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကံပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့ကိုင်အီဖွဲ့တို့တိုက်ပွဲတွေစနစ်ဆက်စနစ်ပြင်းထန်ဖြစ်ပွားလာနေတာပါ။ဗုဒ္ဓဘာမြို့နယ်ကွန်းတောင်ကျေးရွာဘက်မှာမနေ့ကမြန်မာစစ်တပ်နဲ့အီဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစုံဦးကပြောပါတယ
်။အပြင်းနဲ့ပြင်းနဲ့ကောင်းများအဲ့ဒီရခိုင်နိုင်တို့ကွန်းတောင်တို့ဒေသကောင်တို့ဒေသကောင်တို့သဘထားတို့အဲ့ဒါလေးမှာပဲညရွာလေးမှာမြေအခြေခံအေးရအဲ့ရွာလေးမှာဟလာသူတို့ရဲ့ကြက်ကြီးတို့သဘောထားပြီးတော့မဟိုရဝင်လိုက်ဒီရဝင်လိုက်နဲ့လုပ်တဲ့အခါမှာမနေ့ကအဲ့မှာတိုက်ပွဲဖြစ်လို့နော်အလောင်းလက်နဲ့20ကျော်လောက်ရတယ်
။မနေ့ကဗုဒ္ဓတော်မြင့်နဲ့တွင်ဖြစ်ပွားခဲ့တဲ့ဒီတိုက်ပွဲမှာတစ်ဖက်စီကကြာဆုံးမှုတွေရှိခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်။ဒီဗုဒ္ဓတော်မြင့်နဲ့လဲရုံတော်ကြီးအနေနဲ့ဒီကောင်းတော်ကြီးကအကြမ်းရှိတယ်။ကျွန်တော်တို့တခိုင်ကတည်းကတောက်ဖို့တွေကိုမြန်မာစစ်ကပကမြေကြီးတွေဒီနက်9နာရီ9စီကစပြီးတော့မှဒီတမားနှင်းနှင်းကနေဒီလက်နက်ကြီးဒီကူရေလေးတော့ဒီကူရေတော့ဒီကူရေကဒီအားလုံးနဲ့ထိုးစစ်ဆင်ရတာဖြစ်တယ်။ဒါနဲ့မစိမ့်နေကြတော့လာရဲဒီဘုံတိတ်တိတ်မှုတွေလောက်ခဲ့တာရှိတယ်။အမပတ်တိကကြာစုမှုကတော့ရှိတယ်ဗျ
။ဒီနေ့မနေ့တကောင်ကျော်ချိန်မှာရေတိတ်တော်မျိုးနဲ့နှစ်ဖာလုံးကွာတတ်မတော်ဆိုင်ရင်ဘက်မှာပြေကန်တကန်မှုတွေဖြစ်ပွားခဲ့တယ်လို့ရေတိတ်တော်မျိုးရက်ွယ်အုပ်ချုပ်ရေးမှုတူကပြောပါတယ်
။ဒါတော့တကတယောက်ပြောတာကတော့ညာသက်ကိုရေကဝင်ကြည့်ရတယ်အဲ့ဒါသူတို့အဆောင်တွေတော်တော်ထိခိုက်တော့တယ်လို့ပြောတယ်သူကလေတနာကြီးကြော်ကြော်လောက်ပြစ်ခဲ့တယ်လို့ပြောတယ်အဲ့5-8 5-9ပဲနေရင်းလေညို့ကံရတောင်းတမ်းပြီးတော့ဆက်ပြေးကြတာပေါ့နောက်ပြီးအဲ့ဒီမျိုးထင်းမျိုးရင်းတဲ့မှာလည်းလည်းငယ်ကြည့်တယ်လာပြီးတော့ပြစ်တယ်လို့ပြောတာပဲ
ဒီလိုပြစ်ခတ်မှုဖြစ်ပွားတာကိုဒီထိတော်မျိုးနဲ့မဲဆန္ဒတွေကဒီနယ်ထုတ်တော်ကုစလေဥတည်မဝင်းကလည်းအတည်ပြုပါတယ်ဒါပေမဲ့အနောက်ပိုင်းကစစ်သားနာချုပ်ပြောခွေးရဘူမူကြီးဝင်းစော်ဦးကရောဒီခိုင်လက်နက်ကံဖွဲ့ပြောခွေးရခန္ဓုကကပါဒီသိတောင်မြို့တွင်စစ်ကမှုဖြစ်စေမရှိဘူးလို့ညင်းပါတယ်။ဒါပေမဲ့မနေ့ကချင်းပြည်နယ်ပလောဝမြို့နယ်တွင်3နေရာဆက်မလဲတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြောက်တော်မြို့နယ်တွင်မှလည်းစစ်ကမှုတွေဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်
။တိုက်ပွဲကတော့ဖေဖော်ဝါရီလ10ရက်နေ့မှာဒီမိုးလေ၄ခုလောက်မှာဖြစ်ခဲ့တာရှိတယ်။အဲ့ဒါဒီကြောက်တော်ရဲ့လောဝမြင်းပြဦးတည်တာနဲ့ဒီကလောဝမြို့နယ်လူချောင်းတရားထိုက်တာဒီမြန်မာစစ်ကအရဲ့လက်နက်ကြီးစခန်းမှာဒီအာရုံပြောင်းနေတဲ့ပွဲအပြာလန်သူ့ဘောက်ခင်းတယ်ရှိတယ်။ရားရဲ့လေးကြီးလက်တွေဒီဆက်ပိတ်ကုန်းပြတာလည်းလုပ်တယ်။ဒီရင်ဒီတလဝမျိုးနယ်ဒီမုံမူးရွာအဲ့ဒီအနောက်တောင်ဘက်မှာရှိတယ်။အဲ့ဒီတောင်ကျောင်းမှလည်းအမရာစစ်တပ်ရဲ့ဒီခမာရမြို့လေးခမာမြို့ကြီးရှိအဲ့ဒီစစ်ကြောင်းတွေလည်းနေပြီးတော့ဒီပြည်ပုတ်ပြည်ဖြစ်တာရှိတယ်။ဒီတလဝမျိုးမှာရှိတဲ့ဒီခလာမြို့ကြီးကိုတိုင်းရင်းဌာနချုပ်ပေါ်တော့အဲ့ဒီတိုင်းရင်းဌာနချုပ်ရဲ့နောက်ပြီးတော့ရှိတဲ့ဒီစကားခါကိုဒီကျောက်တို့အခြေစိုက်ဒီစကားခါကိုဌာနချုပ်ကိုလည်းကျွန်တော်တို့ကတည်းကအဲ့ဒီကြီးတွေလည်းပြစ်ခတ်ပိတ်ဆို့ခဲ့တာရှိတယ်
။ဘုံမူကြီးဝေးစော်ဦးကတော့ကျောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလဝဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူး။ဒီအပိုင်းတွင်ဗုဒ္ဓတော်နဲ့ရတိတော်ဆက်ဘက်မှာတိုက်ပွဲပြင်းထန်နေတာကြောင့်ရွာသားနှောင်းကျော်ဗုဒ္ဓတော်မြို့နယ်တေကန်ခွဆုံရွာဘက်ကိုတင်းချောင်ရောက်ရှိနေတယ်လို့စစ်ချောင်ကူညီမျိုးဘွယ်ဝင်ကိုဝင်းနိုင်ကပြောပါတယ
်။အခုကကျွန်တော်တို့ဒီဆက်ပြလာတဲ့လူတွေကတော်မျိုးနဲ့ပါတယ်ဗုဒ္ဓတော်မျိုးနဲ့ပါတယ်။ဒီရေစီတော်မျိုးနဲ့ဘက်မှာဆိုကြောက်ကျင်းလို့ဘုံတို့သမင်းကအိုဖောက်ဇီရမြိုင်ရောဘမရှိကြဘောတော့အဲ့ခါကဒီလာဒီရင်းနေရပါတော့ပို့ပြီးတော့ဒီတိုက်ပွဲတော့ပြင်းနေမှာတော့ဒီဒီတော်မျိုးနဲ့စေကံဆောက်ဆောင်ရရကိုပြည့်လိုက်ကြတာပေါ့နော်ဒီတော့ကဘယ်လိုကဘာလို့ရှိလဲဆိုတော့အနေကဆိုတော့ကျွန်တော်တို့လူပေါင်း1000ကျော်တော့ပြောတော့တယ
်မနေ့ကလည်းရတိတ်တော်မျိုးနဲ့စင်ကုန်းတိုင်းကြီးပါမှာတလက်ကြီးကြီးကြာရပွားပွဲမှုကြောင့်ရွာသားအလုံးဗုဒ္ဓတော်မျိုးနဲ့ဘက်ကိုရွာလုံးကျွတ်ထွက်ပြေးတိမ်းချောင်ခဲ့ရတယ်လို့ပြောပါတယ်ရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်အရသားတွေထိခိုက်တေဆုံးမှုတွေများပြားလာသလိုရခိုင်ပြည်နယ်တွင်စစ်ရှောင်းဥယျာဉ်36,000ကျော်ရှိလာနေသလိုချင်းပြည်နယ်မှာစစ်ရှောင်းဥယျာဉ်4,000တိရှိနေတယ်လို့ဒုက္ခသည်ကူညီရေးအဖွဲ့ကပြောပါတယ်ခင်ဗျာ